တနင်္ဂနွေနေ့ကကျင်းပပြီးစီးသွားခဲ့တဲ့ရွေးကောက်ပွဲအနိုင်ရှုံးစည်းရင်းတွေကိုစစ်ဆိုးရကတရားဝင်မကျင်ညာသေးပေမဲ့စစ်ဆိုးရကကြောတောင်နောက်ခံပေးထားတဲ့ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီက80ရာခိုင်နှုန်းနဲ့အနိုင်ရနေတယ်ဆိုတဲ့သတင်းတွေကြဲကြဲပြန့်ပြန့်ထပ်ပေါ်နေပေမဲ့ကြံ့ခိုင်ဖွံ့ဖြိုးရေးပါတီအတွင်းရေးမှူးဦးထေဦးကတော့သူ့အနေနဲ့အတိအကျဘာမှမသိရသေးဘူးလို့ VOA ဝိုင်းတော်သားကိုဇော်ဝင်းလိုင်ကဆက်သွယ်မေးမြန်းတဲ့အခါမှာအခုလိုစပြီးဖြေကြားခဲ့ပါတယ်
။ဟုတ်ကဲ့ဆက်မြုပ်နေပဲကျွန်တော်သိပါတယ်။စားရည်က
ဟိုကောင်ပဲကော်မရှင်ကမကျင်ညာသေးဘူးလားခင်ဗျာ။ဘယ်တော့လောက်ကျင်ညာမယ်ပြောလဲ
။ဩနေနေစာရည်မှလည်းပါပါတယ်ဗျာ။ဝင်းကျိုးစွေတန်းညာမှလည်းပါပါဗျာ။
ဆိုတော့အတွင်းရေးမှူးကကိုယ်တိုင်ပါဝင်လှုပ်ရှားနေတယ်ဆိုတော့အဲ့ဒါလေးကိုပြောပြပါလား။
အော်ကိုကြီးရောကိုတရားဝင်ကြေညာထားတာကျွန်တော်နေစဉ်တို့သတင်းစာကြီးကြည့်ပါဗျာဒါပေမဲ့အင်တာနက်မှာလည်းကြည့်လို့ရပါတယ
်ဟုတ်ကဲ့နေစဉ်တို့သတင်းစာမှာတော့ဆိုပါပေါ့ပြန်ပဲမရှိအနိုင်ရတဲ့ကိုယ်စလဲတွေနေရာတော့ကြေညာပါတယ်ဒါပေမဲ့တခြားနေရာတွေမှာဘယ်သူတွေရတယ်ဆိုတော့မကြေညာသေးတော့အတွင်းရေးမှုတို့ပါတီအနေနဲ့တည်ထားသလောက်ပြောပြပါလား
အော်ကျွန်တော်တို့အနေနဲ့ဆွေးနွေးမှုတည်တယ်ဗျာကျွန်တော်အားလို့ကု60ဖွင့်ညွှန်နေတဲ့သတင်းစာကြီးပဲရှိပါတယ်ပုံမှန်တိုင်းပါပဲကျွန်တော်အေးဆေးပါတယ်ဗျာ
ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီအတွင်းရေးမှူးဦးထေဦးပြောသွားခဲ့တာပါရှင်။ရွေးကောက်ပွဲအတွင်းမဲမတမာမှုတွေရှိခဲ့တဲ့ရွေးကောက်ပွဲကော်မရှင်ကိုနိုင်ကိုကသူတို့ပါတီမဲအသာစီးရအောင်လှုပ်ဆောင်ပေးခဲ့တဲ့အတွက်အပြတ်အသတ်နိုင်ရတယ်ဆိုတဲ့ပြောဆိုမှုတွေလည်းထွက်နေတာပါ။အနိုင်ရကိုယ်စားလှယ်လောင်းတွေရဲ့စည်ရင်းတွေကိုတရားဝင်ပဲတော့ကျင်းပမယ်ဆိုတာနဲ့အနိုင်ရတဲ့ပါတီကိုဘယ်တော့အာဏာလွှဲပြောင်းပေးမယ်ဆိုတာကလည်းအခုချိန်ထိမသေးချာမရေရာသေးတဲ့အခြေအနေမှာပဲရှိနေပါသေးတယ်။